င်္ဂလာပါဆရာမဟုတ်ကဲ့ပထမဆုံးမေးချင်တာကဒီမြန်မာနိုင်ငံမှာလက်ရှိတော်လှန်ရေးအင်အားစုတွေနောက်ဒီတိုင်းသာလက်နက်ကိုင်အင်အားစုတွေကစစ်ကောင်စီတပ်တွေကိုသူတို့အရှိန်အဟုန်နဲ့ပေါ့နော်ပြန်ပြီးတော့တိုက်လာနေတဲ့အခြေအနေကိုဆရာမဘယ်လိုသုံးသပ်လဲရှင်
ကျမတခုပြောချင်တာကျမဒီနေ့ပြောသွားတဲ့အာသုံးသက်ချက်တရားပေါ့နော်ကျမပုဂ္ဂိုလ်တယောက်အနေနဲ့ပြောတာပါဘယ်အဖွဲ့ကမှအာကိုယ်စားလှယ်ပြုကိုစားပြုပြီးတော့ပြောတာမဟုတ်ပါဘူးလို့ပြောချင်ပါတယ်အာကျမအနေနဲ့ကတော့သူတို့ဟိုဒီ1 year plan နော်ပေါ့နော်သူတို့ဟိုတုန်းကလောက်ထားတာဒီဥစ္စာပြင်ဆင်ထားတဲ့ operation တခုဆိုတော့အာဒီဥစ္စာဟိုနည်း surprising တော့မဟုတ်ဘူးပေါ့နော်ဘာမှအံ့ဩစရာတော့မရှိဘူးဒီဥစ္စာသူတို့ဒီအစရည်ပြောတာပြီးတော့ဒီဥစ္စာလုပ်မယ်ဆိုတဲ့ဥစ္စာလုပ်နေတာဆိုတော့အခုချိန်မှာလည်း you know စစ်တပ်ကအရင်ပဲအာကွဲပြဲနေရယ်ဆိုတော့လေအဲစစ်တပ်ကအာအားအနည်းဆုံးလို့ပြောလို့ရတာပေါ့အခုချိန်မှာဆိုတော့သူတို့ဒီစစ်စင်ရေးကိုလုပ်တဲ့အခါမှာအချိန်ကအရင်ကောင်းတယ်လို့ပြောလို့ရတာပေါ့
အချိန်ကောင်းဖြစ်တယ်နောက်ကျူတင်ပြင်ဆင်ခဲ့တယ်ဆိုပေမဲ့ဒီတိမ့်ပိုက်နိုင်တဲ့နေမြေတွေကိုကြတော့ရေရှည်ထိမ့်သိမ့်နိုင်မယ်အလားအလာကိုဘယ်လိုမြင်လဲရှင်
။ဒီမှာလည်းအများအားပြောတာစစ်တိုက်တယ်ဆိုတာဒါ fire power အစ်စ်တိုက်တဲ့တကူအောင်မြင်တဲ့ဥစ္စာ fire power ကဒီလောက်အရေးမကြီးဘူးပို့ပြီးတော့အရေးကြီးတာက strategy view ဟာဘယ်အချိန်နဲ့ဘယ်လိုနည်းနဲ့ရန်သူရဲ့အားနည်းချက်ကိုဘယ်လိုအဓိကယူပြီးတော့ပေါ့နော်တိုက်တာဆိုအခုအချိန်မှာနေပြည်မှာပေါ့နော်ဒီတွေ့နေတာပဲဒီစစ်ဒီ outpost တွေဒီစစ်တပ်ရင်းတွေဘာတွေကလူမရှိတော့ဘူးအရှိတဲ့အခါမှာလဲရှိတဲ့လူတွေကဟိုဒီ will to fight you know စိတ်ဓာတ်တွေရမ်းကြပြီးတော့များသောအားဖြင့်ဒီအခုဆိုလို့ရှိရင်ရှမ်းပြည်ဘက်မှာဆိုအများပြေးနေတာတွေ့တယ်လည်းနဲ့ချပြီးတော့ပြေးတာပဲဆိုတော့ on the ground ရတယ်ဒါပေမဲ့ဟုတ်တယ်အခုချိန်မှာ air power တော့ရှိနေသေးတယ်ဒါပေမဲ့ဒီလိုမျိုးတိုက်ပွဲတွေက air power တော့ effective မဖြစ်ဘူးအကယ်၍ဒီဥစ္စာ air power က effective ဖြစ်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံဥဒေဒီမြန်မာပြည်သူလူထုကစစ်တပ်ကို you know ဥဒေဒီစန့်ကျင်နေလုံးမယ် right so ကျမတို့ကလည်းကျမတို့အခုသိရတလောက် you know 60ရာခိုင်နှုန်း you know လူမြန်မာနိုင်ငံမှာပြည်သူပြည်သူပြည်သား60ရာခိုင်နှုန်းကစစ်တပ်ကိုလုံးဝလက်မခံဘူးအဲ့လိုလက်မခံတဲ့ကာလမှာစစ်တပ်ကဘယ်လိုမှနိုင်လို့တိုက်လို့မရဘူးဆိုတော့ဒီဟိုနဲ့resistant ဘက်ကပေါ့နော်ဒီ NUG တို့ဟို EAO တွေနဲ့ပူးပေါင်းပြီးတော့တခါတည်းတိုက်တာအဲ့ဒီဥစ္စာကျမတို့ကကြည့်နေတာပေါ့နော် analyst အနေနဲ့ဘယ်ချိန်မှသူတို့အတူတကွပူးပေါင်းပြီးတော့တိုက်နိုင်မလဲအဲ့ဒါဖြစ်လာပြီကျမအခုတို့တွေ့လာပြီသူတို့ဒီ operational level ပေါ့နော် cooperation assisting you လုပ်နိုင်နေဆိုရဲ့ဥစ္စာကိုတွေ့လာပြီအဲ့ဒီဥစ္စာကြောင့်မလို့လေကျမတို့အနေနဲ့ပေါ့နော်ဒီဥစ္စာဒီတော်လိုင်းကြီးက tipping point ရောက်လာပြီလို့စောက်ဝင်လာပြီလို့ကျွန်တော်ပြောလို့ရတယ
်ရှမ်းမြောက်ကဒီတစ်တုံညာနှစ်ခွန်စစ်စင်ရေးမှာညီနောင်သုံးဘွဲ့ရဲ့ထုတ်ပြန်ချက်အရာဆိုလို့ရှိရင်သူတို့သတ်မှတ်ထားတဲ့နေမြေတွေကိုပဲစိုးမိုးဖို့ရည်ရွယ်ထားတာတွေ့ရပါတယ်ဟိုဥပမာကိုကန့် MNDA ဆိုလို့ရှိရင်သူတို့ကိုကန့် data ကိုပြန်ပြီးတော့တင်ပိုက်ဖို့ဆိုတာအဓိကထားတာကိုတွေ့ရပါတယ်အဲ့တော့ဟိုစစ်တိုက်ပွဲတွေကဒီအခုဖြစ်နေတဲ့ KNI တို့စကိုင်းတို့နောက်ချင်းနေမှာဖြစ်နေတဲ့အနေအထားနဲ့ဟိုဆက်ဆက်ဖို့ဆိုတာဟိုမဖြစ်နိုင်ဘူးလို့သုံးသပ်နေတာကြီးလည်းရှိပါတယ်ဒီပေါ်မှာဘယ်လိုမြင်လဲရှင်
သူတို့နေတဲ့နေရာကိုထိမ့်သိမ်းထားနိုင်ရင်ဒါပဲလိုအပ်တယ်အခုအချိန်မှာကဘာလို့လဲဆိုတော့ဒီကျမအမြန်ပြဒါဗျိုင်းပြန်တယ်လို့မျိုးပဲသူတို့မှာ general direction ရှိတယ်နောက်ပြီးတော့သူတို့မှာရှိနေတဲ့အလုံး fort ဒီတော်လှန်ရေးဘက်ကဟိုအဖွဲ့တွေကလည်းသူတို့နေရာတဲ့ပို့ပြီးတော့သူတို့မသွားနိုင်ဘူးဒါမဲ့သူတို့နေတဲ့နေရာမှာအလုံးတပြိုင်နက်တည်းအချိန်နဲ့တိုက်မယ်ဆိုလို့ရှိရင်စစ်တပ်ကလုံးဝမတိုက်ပြန်မတုံ့ပြန်နိုင် right ပြန်မတုံ့ပြန်နိုင်ဘူးဆိုတော့သူတို့ကအခုအချိန်မှာဟန်ချက်ညီညီလို့ timing နဲ့တိုက်နေကြတာပေါ့နော်တယောက်နဲ့တယောက်နဲ့သူတို့နှစ်ဘေးမှာကြည့်ပြီးတော့သူတို့အတွက်ဘာမှ command မလို့ကိုကတိုက်တဲ့ဥစ္စာတိတာနဲ့ဒီဘက်ကနေပြီးတော့သူတို့ရဲ့အသိဉာဏ်နဲ့သူတို့ရဲ့ force နဲ့လည်းလှုပ်ထားတယ်။ဒါပေမဲ့အဲ့ဒီဥစ္စာကလည်းနှစ် you know ဒီတစ်နှစ်လုံး1 year plan ထဲမှာသူတို့ကလည်းအဲ့ဒီဥစ္စာတွေကဟိုးတွေကစကားပြောတာကြပြီးပြီ။ညှိနှိုင်းကြပြီးလို့ကျွန်မတွေ့တယ် right ။ဆိုတော့ yeah ဒီတိုင်းရင်းသားတွေဒီ asset ဖို့တည်းကဘယ်နေရာမှာသူတို့နေရာမှာရှိတဲ့နေရာကနေဘယ်နေရာမှာသွားစရာမလိုအဲ့နာပါပဲနေပြီးတော့သူတို့ရှိအဲ့ဒီဥစ္စာကိုတိုက်လို့ရှိလို့ရှိရင်ဒါစစ်တပ်ကဘယ်လိုမှမလိုက်နိုင်ဘူး။
ဖြစ်ခဲ့တဲ့သတင်းဘက်ကလုတ်သွားတဲ့ကားလုံးအစည်းအဝေးမှာဆိုလို့ရှိရင်ဒီစစ်ကောင်စီဘက်ကပြောသွားတာကအခုမြောက်ပိုင်းမှာညီနောင်သုံးဘွဲ့ရဲ့တိုက်ပွဲတွေကတိုင်းပြည်ပြုတ်ကွဲအောင်ဖြစ်ပေါ်စေတဲ့တိုင်းပြည်ပြုတ်ကွဲအောင်ပြုလုပ်နေတယ်လို့သူတို့ဆွဆွဲပြောဆိုသွားတာတွေရှိပါတယ်။တကယ်ပဲဟိုတိုင်းပြည်ဟာပြုတ်ကွဲသွားမယ်လို့မြင်လားရှင့်။
အဲ့ဒါတော့သူတို့ရဲ့ပြောနေကြเนาะဒါဒါ propaganda တခုပဲသူတို့မှဒါပဲဒါပေမဲ့သူတို့လှုပ်လို့ဒီဥစ္စာမြန်မာနိုင်ငံပဲအမြဲတမ်းကွဲပြားနေတာတယောက်နဲ့တယောက်နဲ့ဟိုနေပါလေအတူတူကမလုပ်နိုင်တာသူတို့ရဲ့ strategy က divide and conquer right သူတို့ရဲ့ strategy ကတမင်ကလူတွေကိုတမင်ကကွဲပြားအောင်လုပ်ထားတဲ့ strategy ဆိုတော့သူတို့ဒီဥစ္စာတော့သူတို့အရင်တော့ပြောတဲ့အတိုင်းပါပဲအာကျမကတော့ပြောချင်တာသူတို့တွေက source သူတို့တွေကအဓိကသူတို့တွေလှုပ်လိုက်လို့ဒီဥစ္စာမြန်မာနိုင်ငံကွဲပြားတာသူတို့ဒီလိုမျိုးဗာလဲ strategy view ဟာကွဲပြားကွဲလူတွေကိုခွဲပြားနာတဲ့ strategy မရှိဘူးဆိုလို့ရှင်မြန်မာနိုင်ငံကွဲပြားမှာမဟုတ်သူတို့အမြဲတမ်းလှုပ်တော့ yeah ဆိုလုံးဝသူတို့ဒါသူတို့ propaganda ပဲ
VOE ကဒီ NUG သမရာယုံရဲ့ပြောခွင့်ရတဲ့မေးမြန်းခန်းမှာတော့ဒီပြောခွင့်ရဦးကျော်စောရဲ့သုံးသက်ချက်ကိုကြည့်မယ်ဆိုရင်တော်လိုင်းအင်အားစုတွေနဲ့ဒီတိုင်းသားအင်အားစုတွေဘက်ကဟိုနယ်မြေတွေကိုသိမ်းပိုင်နိုင်တာဟာအင်အားကြီးတယ်ဆိုတဲ့စစ်ကောင်စီတပ်ဘက်မှာဟိုတကယ်တမ်းမှာပြိုလဲနေတာကိုတွေ့ရတယ်လို့သုံးသက်သွားပါတယ်အဲ့တော့စစ်ကောင်စီဘက်ကဘလို့နီးဗျူဟာတွေနဲ့သူတို့ပြန်ပြီးတော့တုံ့ပြန်လာဖို့ရှိမယ်ရှင
်မှာတော့တနည်းတစ်မျိုးပဲ view ဟာတစ်မျိုးပဲရှိတယ်သူတို့ကဒီဥစ္စာ air power ပြန်ပြီးတော့သုံးမှာပေါ့เนาะဒါပေမဲ့ခုနပြောသလိုပဲ air power ဒီလောက်ဒီလိုမျိုးစစ်တိုက်တဲ့အခါမှာဒီလိုမျိုးတိုက်ပွဲတွေမှာတိုက်ပြီးတော့ effective မရှိဘူးနောက်ပြီးတော့အဲ့ဒီဥစ္စာအခုအချိန်မှာသူတို့အခုတည်းကနားမလည်တာကပြည်သူလူထုကိုယ့်ဘက်ကိုမရောက်လို့ရှိရင်ဒီဥစ္စာလုံးဝမနိုင်ဘူးဆိုပြည်သူလူထုကိုဗာလဲဟိုဒီဟိုနေနဲ့ဟိုလက်နေကြီးနေပြစ်ပြီးတော့ဟိုနေနေလှုပ်လို့ဒီဒီဒီ air attack air strike တွေလုပ်တယ်ဆိုပြည်သူလူထုကသူတို့လုံးဝလက်မခံပါမဟုတ်ဘူးသူတို့လုပ်တဲ့နည်းနဲ့ view ဟာနဲ့သူတို့လိုအပ်တဲ့ဥစ္စာနဲ့ရောင်းပြန်ဖြစ်တယ်ဆိုတော့ဒီဘာကြောင့်လဲဆိုတော့သူတို့တွေရဲ့ဗာလဲဒီ view ဟာပေါ့နော်သူတို့ဒီစစ်တိုက်တဲ့နည်းပညာကသူတို့မှာ 1950s ကဟိုနေအော်နဲ့ဟောင်းနေပဲရှိတယ်။နောက်ပြီးတော့သူတို့ဒီတကယ် operating environment အခုမြန်မာနိုင်ငံထဲမှာရှိနေတဲ့ environment ကိုသူတို့အသေးချာနားမလည်ဘူး။ဘာလို့လဲဆိုတော့ပြည်သူလူထုကလည်းသူတို့စန့်ကျင်နေဆိုတော့သူတို့မှာဒီ information ပေါ့နော်။သူတို့ရမယ့်ဥစ္စာမရှိဘူး။နောက်ပြီးတော့သူတို့ contact လည်းအရှိတမ်းမှာရှိနေတဲ့စစ်ဘူတွေကသူတို့ကိုဗာလဲ information အသေးချာအတိအကျမပေးဘူး။ဆိုပါတော့ကျွန်မအများတိုင်းရင်တော့လည်းပြောတာရယ်။တယောက်ဗာလဲလူ၁၀ယောက်ကြာသွားတယ်ဆိုလို့ရှိရင်သူတို့လူ၂ယောက်ပဲကြာတယ်ဆိုပြီးတော့သူတို့ပြန်ပို့တာ။ဆိုတော့အဲကြောင့်မလို့လဲကျွန်မဟိုဗာလဲအခုတလောပေါ့နော်ဒီရှမ်းပြည်မှာဒီတက်ရင်တစ်ခုကိုလက်ချတယ်ဆိုတော့ကြီးလိုက်တဲ့အခါမှာလူ၄၀တယောက်ပဲရှိတယ်။ right တက်ရင်တစ်ခုက full strength ဆိုလို့ရှိရင်လူ၈၀၀ရှိရမယ်။နော်ဒီဆိုကျမအရင်နှစ် November တော့ဒီမှာ interview လုပ်လိုက်တဲ့အခါမှာဒီထွက်ပြေးလာတဲ့ဒီ defector CDM တက်ရင်မှုတွေကို interview လုပ်တဲ့အခါမှာ150လို့ပြောတယ်သူတို့မှာ150ပဲရှိတော့တယ်အဲ့150ကဒီတစ်နှစ်လဲကြာလဲကြာ40လောက်ပဲရှိတော့တယ် right ဆိုသူတို့မှာ desertion ရှိတယ်သူတို့မှာ defection ရှိတယ်နောက်ပြီးတော့ kill in action အဲ့ဒီဥစ္စာနဲ့သူတို့မှာပြုပွဲနေဆိုသူတို့မှာတကယ်အရှိတမ်းမှာကိုယ်မှာလူဘလောက်ရှိလဲမရှိဘူးဆိုမသိလို့ရှိလို့ရှိရင်ကိုယ့်ရဲ့ viewer ကလည်းအတိအချာအတိအချာမလုံနိုင်ဘူးရှိတဲ့ viewer ကလည်းမအောင်ရင်ပေါ့နော်အဲဒါကြောင့်မလို့ဆိုသူတို့မှာ viewer နည်းပညာလဲကျမထင်မားတယ်နောက်ပြီးတော့ old fashion ပေါ့နော်အရင်ကခေတ်ဟောင်းကဥစားတယ်နောက်တစ်ခုကျတော့သူတို့မှာတကယ် information ကိုယ့်ရဲ့ကိုယ့်တက်ရဲ့ information လဲတိချာမရှိမသိဘူးနောက်ပြီးတော့operating environment you know my ရှိနေတဲ့ information နဲ့သူတို့အသေးချာရှိအဲ့လိုမျိုးအားလုံးပေါင်းလိုက်လို့ရှင်စစ်တိုက်တာလုံးဝနိုင်မနိုင်ဘူးပေါ့
တိုင်းသားလက်နက်ကိုင်ဖွဲ့တွေကတော့သူတို့အခုစိုးမိုးထားတဲ့နေမြေတွေမှာသူတို့ဒီအုပ်ချုပ်ပုံနဲ့ပေါ့နော်သူတို့ရဲ့အုပ်ချုပ်သူတို့ရဲ့အုပ်ချုပ်ရေးဖွဲ့တွေနဲ့သူတို့ဟိုအုပ်ချုပ်နေတာတွေ့ရတယ်အဲနောက်ပြီးတော့တခါညီနောင်သုံးဘွဲ့စတင်ပြီးတော့စစ်ကြေညာပြီးတော့တိုက်ခိုက်တဲ့အချိန်တုန်းကလည်းဟို NUG နဲ့ဟိုဆက်ဆက်ပတ်သက်မှုတော့မရှိဘူးပေါ့နော်ဆိုတော့တစ်ဖက်မှာလည်းဒီလက်နက်ကိုင်မဟာမိတ်တပ်ပေါင်းစုတွေအဖြစ်သူတို့ပူးပေါင်းရပ်တည်လာတဲ့အပိုင်းမှာဟိုရှစ်ဆက်ပေါ့လေဟိုဘလို့ဆက်ပြီးတော့ပြင်သစ်နေလို့ဒီဟာတွေကတကယ်ပဲလုံလောက်မှုရှိလားရှစ်ဆက်ကြတော့ဟိုဘလို့ပြင်သစ်နေလို့မြင်နေရှင်
ဟုတ်ဒီညီနောင်သုံးဘွဲ့နဲ့ NUG နဲ့မဆက်ဆက်ဘူးဆိုလို့ပြောလို့တော့မရဘူး ဘာလို့လဲဆိုတော့သူတို့မှာဟိုဟိုနီးမျိုးစုံနဲ့ပေါ့နော်ဒီဥစ္စာတယောက်နဲ့တယောက်နဲ့ dialogue အနည်းဆုံးလုပ်လို့ရတဲ့ဥစ္စာကြီးရှိတယ်လို့ကျွန်မပြောလို့ရတယ်ဒီဥစ္စာ federal democracy ဆိုတော့အဲ့ဒါ one one ဟိုနေရင်တော့လိုမျိုးဗာလဲ top down ဖြစ်မှာမဟုတ်ဘူးဒီဥစ္စာက bottom up bottom up ဘာလို့ဆိုကျွန်မဟိုနောက်ပြီးတော့ဒီလက်နက်ကင်ဖွဲ့တွေကိုကျွန်မ interview လုပ်ထားတယ်သူတို့တွေအားလုံးကသူတို့ဘာရင်သူတို့နိုင်ငံတစ်ခုလုပ်မယ်ဆိုတဲ့ဥစ္စာကိုပြောတာမဟုတ်ဘူးသူတို့တွေကသူတို့က federal democracy လိုချင်တယ်လို့ပြောတာသူတို့မှာရှိတဲ့သူတို့ရဲ့ data ကိုသူတို့ဗာလဲပို့ပြီး autonomy ပေါ့နော်ပို့ပြီးတော့အုပ်ချုပ်ရေးအုပ်ချုပ်권လိုချင်တာဒါပေမဲ့ federal system ကိုသူတို့ပြောနေတာဆိုတော့ကျမအနေနဲ့ကလည်းနောက်ပြီး US American ဖြစ်တဲ့အခါကျတော့เนาะUS ကလည်းအတိုင်းပဲလေဟိုနေဟိုဟို US ကတော့13 colonies 73 you know ဒေသပေါ့เนาะပထမဆုံးစတဲ့အခါမှာသူတို့ပိုင်းသူတို့လုပ်တယ်ပြီးတော့မှ Federal ကိုသူတို့ negotiate ပဲနေရာမှာ central you know common လုပ်မယ်ဆိုတဲ့အစားသူတို့ negotiate လုပ်ရတယ်အလားတူပဲအဲ့လိုမျိုးဒီတစ်ခါကျတော့အရင်တော့ဆို top down ဖြစ်တာဒီဥစ္စာကျတော့ bottom up so ဒီဒေသတွေမှာเนาะသူတို့ရှိတဲ့သူတို့ပိုင်ထားတဲ့ဒေသတွေမှာသူတို့ပိုင်သူတို့ဒီ administer လုပ်ပြီးတော့ democratic principle တွေနဲ့အုပ်ချုပ်နိုင်နေဆိုလို့ရှိရင်သူတို့အတွက်ဒီနေ့ federal democracy ရဖို့အတွက်ကအများကြီး in အားရှိတယ်ပေါ့ပြောလို့ရတယ် yeah so model ကပြန်ကြည့်ရမှာဗာလဲကျမတို့ဗာလဲ mindset ကပြန်သွားတော့မယ်ဗာ top down မဟုတ်တော့ဘူး top down why မဟုတ်ဘူးအဲ့ဒါ bottom up mini
okay အဲ့တော့ဟို federal army ဆိုတဲ့ federal စစ်တပ်ပေါ်ပေါက်လာရေးဆိုတဲ့အလားလာရောဘယ်လိုမြင်လဲရှင်
အဲ့ဥစ္စာ federal army က federal ဝင်democracy ဖြစ်လာလို့ရှင်ဖြစ်လာမှာပေါ့ right ဖြစ်လာမှာပထမက the political solution political agreement ကသူတို့လိုအပ်တယ်ပြီးလဲပြီးတော့အဲ့ဒီအချိန်မှာဘယ် armed forces ကဘယ်လို common လုပ်မလဲ so US မှာလည်းပြန်ကြည့်လိုက်ကျမတို့စီမှာကျမတို့ state တိုင်းမှာဟို national guard ရှိတယ် national guard က governor ရဲ့အောက်မှာเนาะကျမတို့က federal force ရှိတယ်ဒါ president ရဲ့အောက်မှာဆိုတော့အဲ့လိုမျိုး system လဲဖြစ်ဖြစ်နိုင်လေ right ဖြစ်ဖြစ်နိုင်လေဆိုတော့ဒါပေမဲ့အားလုံးကျမတို့ US မှာဆိုရှင်အားလုံး forces စီအားလုံး standard တခုရှိတယ်အားလုံး one standard army you know ကျမတို့ professional code of conduct professional standard အားလုံးရှိဆိုတော့အဲ့လိုမျိုးဖြစ်ဖြစ်လိမ့်မယ်ဒါပေမဲ့သူကဥစ္စာတော့ negotiation ပေါ့နော် political negotiation အဲ့ဥစ္စာ the military နဲ့ပတ်သက်ပြီးတော့ဟိုနေဆက်ဆက်လိမ့်မယ်